ရသားပိုင်းအစိုးရကိုရွေးကောက်တင်ရောက်ချိန်မှာအစိုးရတိုက်ရဲ့ဩဇာကရသားလက်နက်ကင်သတင်းခွဲတော့ရှိနေပြီလို့ခန့်မှန်းကြပါတယ်။ကျန်းပြည်ပြပါတယ်ပြည်သူ38ဖွဲ့နဲ့နေကြောင်9ဖွဲ့ရှိပါတယ်။စစ်အစိုးရတက်လာပြီး1989နောက်ပိုင်းတိုင်းရင်းသားတပ်ဖွဲ့တွေနဲ့အပြစ်ခတ်ရဲစေးရကပေါ်ထွက်လာတဲ့ရလတစ်ခုဖြစ်ပါတယ်။အပြစ်ရထားတဲ့တိုင်းရင်းသားတပ်ဖွဲ့တွေကခွဲထွက်တဲ့အစုအဖွဲ့လေးတွေကိုအစိုးရတက်လက်အောက်ခံနေကြောင်ဆောင်တက်လို့မဟုတ်ပြည်သူ့စိတ်အဖြစ်အသွင်ပြောင်းတာမျိုးရှိပါတယ်။ကရင်ကချင်ကယားနဲ့ရှမ်းပြည်နယ်တွေမှာတွေ့နိုင်ပါတယ်။ကချင်ပြည်နယ်မှာနေကြောင်ဆောင်တက်5ဖွဲ့နဲ့ပြည်သူ့စိတ်4ဖွဲ့ရှိပါတယ်။ကယားပြည်နယ်မှာနေကြောင်ဆောင်5ဖွဲ့ရှိပြီးကရင်ပြည်နယ်မှာတော့16ဖွဲ့ရှိပါတယ်။ပြည်သူ့စိတ်နဲ့နေကြောင်ဆောင်အကြောင်းယူရီများပေမဲ့အရေးချာသေးတာမျိုးမရှိတော့ပါပဲ။ဒါပေမဲ့ရှာရှာပါပါပါပြည်သူ့စီအကြောင်းလိလာထားတဲ့စာရန်မကြာမီကထွက်လာပါတယ်။အမေရိကန်သုတေသီဂျွန်ဘူကင်နန်ပြုစုတဲ့မလေးရှားအိမ်မြန်မာဆိုတဲ့စာရန်ပါပဲ။အစိုးရတပ်လက်အောက်မှာပြည်သူ့စစ်တွေစီယုံပိုင်ခွင့်ကို1984နဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတွေမှာလည်းအသိအမှတ်ပြုထားပါတယ်
။လွတ်လပ်ရေးနဲ့အတူကွန်မြူနစ်နဲ့ဂရင်တော်လှန်ရေးပေါ်ထွက်လာတဲ့အတွက်အစိုးရတပ်ဟာလက်နက်ကန်အရသာအဖွဲ့တွေဖွဲ့စည်းရပါတယ်။1948မှာဖွဲ့စည်းတဲ့စစ်ဝန်ထမ်းအဖွဲ့ဟာပထမဦးဆုံးသောပြည်သူ့စစ်ဖြစ်ပါတယ်။နောက်တော့သဘုံနေနေရေးမှာကူညီဖို့အတွက်ပြူစောထီးလို့ခေါ်တဲ့ပြည်သူ့စစ်ကိုဖွဲ့စည်းပါတယ်။ဦးနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်အကောင့်ထဲဖော်ချိန်မှာတော့ကာကွယ်ရေးလို့အမိခံတဲ့ပြည်သူ့စစ်တွေရှမ်းပြည်နယ်မှာခေတ်ဆားလာပါတယ်။အဲ့ဒီတည်းမှာကိုကန်တရုတ်လော်စစ်ဟန်နဲ့ရှမ်းတရုတ်ခွန်စာတို့ဟာငွေရစေးလုပ်ငန်းမှာထင်ရှားကြပါတယ်။စီဆိုရခင်မှာမြောက်စားခံရတဲ့ပြည်သူ့စစ်ခေါင်းဆောင်ဟောင်းနေဖြစ်ပါတယ်။လော်စစ်ဟန်တီထောင်တဲ့အေရှားဝေါ်ဟာအချမ်းသာဆုံးကုမ္ပဏီကြီးတစ်ခုဖြစ်လာပါတယ်
။စီဆိုရတက်လာတဲ့1988ကစပြီး2009အထိစင်းနေအတွင်းမှာလက်နက်ကင်တပ်ဖွဲ့ပေါင်း40နဲ့အစိုးရတပ်အပြစ်ရသဘောတူချက်တွေလုပ်ပါတယ်။ဒီတပ်ဖွဲ့40ထဲမှာတပ်ဖွဲ့ကြီး18ဖွဲ့နဲ့သူတို့စီကခွဲထွက်သွားတဲ့တပ်ဖွဲ့လေး22ဖွဲ့ပါဝင်ပါလေ။ဒီတပ်ဖွဲ့လေးတွေဟာပြည်သူ့စစ်ဖြစ်လာပါလေ။2008အခြေခံဥပဒေအတည်ပြုပြီးတဲ့အခါမှာနေကြောင်ဆောင်အဖြစ်အသွင်ပြောင်းခံရတဲ့ပြည်သူ့စစ်အဖွဲ့လေးတွေလည်းရှိပါတယ်။တကယ်တော့အစိုးရတပ်နဲ့ဆက်ဆံပုံကိုလိုက်ပြီးပြည်သူ့စစ်နဲ့နေကြောင်ဆောင်ကွဲပြားသွားတာဖြစ်ပါတယ်။အစိုးရတပ်ကလက်နက်ခဲယံစစ်ဝတ်စုံနဲ့ငွေကြေးထောက်ပံ့တဲ့ပြည်သူ့စစ်ဟာစစ်တပ်ရဲ့အောက်ခံနေကြောင်ဆောင်တပ်ဖြစ်လာပါတယ်။နေကြောင်ဆောင်တပ်23တပ်ရှိပါတယ်။ပြည်ပြည်နယ်မှာ16တပ်ရှိလို့အများဆုံးဖြစ်ပါတယ်
။နေကြောင်ဆောင်တပ်ဟာအစိုးရတပ်ရဲ့စစ်ဆေးရေးကိုအကူအညီပေးပြီးတိုင်းသာတပ်ဖွဲ့ကိုတိုက်ခိုက်တာမျိုးလည်းလုပ်ပါတယ်။နေကြောင်ဆောင်တပ်တစ်ခုမှာအင်အား300ကျော်ရှိပြီးလက်နက်ကြီးတွေကိုလည်းကင်ဆောင်ခွင့်ရပါတယ်။အစိုးရတပ်ကစစ်သည်30နဲ့အရာရှိ3ဦးပါဝင်နေတာဟာနေကြောင်တက်ရဲ့ထူးခြားချက်ဖြစ်ပါလေ။နေကြောင်တက်ဟာစက်ကြီးကောက်ယူတဲ့အပြင်စီးပွားရေးလုပ်ငန်းမျိုးစုံလုပ်ကြပါလေ။ဝိစေလုပ်ငန်းနဲ့မကင်းသူလည်းရှိပါလေ။ပြည်သူစစ်ကတော့အစိုးရတက်အမိန့်ကိုနာခံပေမဲ့အစိုးရတက်လက်အောက်ခံမဟုတ်ပါဘူး။အင်အားကလည်းအမျိုးမျိုးရှိကြပါလေ။စစ်တီတရားမပြည့်တဲ့အဖွဲ့ရှိသလို4-500အထိရှိတဲ့ပြည်သူစစ်လည်းရှိပါလေ။စစ်တပ်ကလေ့ကျင့်ပြီးလက်နက်ပေးထားတဲ့ရက်ကျေးပြည်သူစစ်တွေလည်းရှိကြပါတယ
်။ကျေးရွာအုပ်စုတွေမှာရှိတဲ့ရက်ကျေးပြည်သူစစ်ဟာအများဆုံးဖြစ်နိုင်ပါတယ်။ကျေးရွာအုပ်စု13,000ကျော်မှာပြည်သူစစ်တွေထားဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတဲ့ပြည်သူစစ်အဖွဲ့400နီးပါးရှိတယ်လို့ရှမ်းစံတော်ပြည်သတင်းဌာနကခန့်မှန်းပါတယ်။စစ်ရုံးကဗိုလ်ချုပ်မော်မောင်အုပ်စုတွေကတော့ပြည်သူစစ်အင်အား8,000ကျော်ရှိပြီမဲ့3,000လောက်သာလည်းနဲ့တိုင်နိုင်တယ်လို့2010ကပြောကြောင်းသိရပါတယ်။ပြည်သူ့စစ်အင်အားကိုအထူးကြပြောနိုင်သူမရှိတဲ့အတွက်အားလုံးခံမှန်းယုံလို့သာလုပ်နိုင်ပါတယ်။အင်အားသိရှိရှိတဲ့ပြည်သူ့စစ်ကိုငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ခွင့်မပြုပါဘူး။အသစ်ဖွဲ့စည်းတဲ့လက်နက်ကိုင်အဖွဲ့ဟာနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်မရှိဘူးလို့မြင်ကြပါတယ်။သူတို့ကိုပါဝင်ခွင့်ပေးရင်သူတို့လိုပါဝင်ခွင့်ရအောင်တဲ့နဲ့ကရင်တို့တို့တိုးပွားလာနိုင်တယ်လို့စင်ကြေပေးကြပါတယ်။ဒါပေမဲ့အခြားတိုက်ပြည်တွေကိုကြည့်ရင်ပြည်သူစစ်တွေကိုသူ့နေရာနဲ့သူ့သုံးနိုင်ရင်ပြဿနာဖြစ်ရှင်းရမှာအဆင်ပြေတာတွေ့ရတယ်လို့ ကျွန်ကျူကနေကဆိုပါလေဒါကြောင့်ပြည်သူစစ်ပါဝင်တဲ့အခန်းကဏ္ဍကိုအစိမ့်မှပြုတ်မှလာရေးရှိတင်ရင်းနိုင်လိမ့်မယ်လို့ဆိုပါလေခင်ဗျာ